တရုတ်ပံတွေမှာဒီအကောင့်တွေပေါ့နော်ပိတ်ခင်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ပြည်ကတောင်ရင်ရှိသူတွေနဲ့လည်းဆွေးနွေးထားလို့သိရတယ်ပြီးခဲ့တဲ့ဟိုဂျွန်18ကပေါ့နော်အဲ့လိုသိထားရတော့အခုဒီနေ့22ရက်ရှိပြီဆိုတော့ဗာများထူးခြားလဲလို့ရှင
်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီတရုတ်နိုင်ငံတန်ယုံနဲ့စပြီးတော့ချိန်ဆက်တဲ့ကိစ္စတွေကကျွန်တော်တို့16ရက်နေ့ရဲ့ကွာကျွန်တော်တို့စပြီးတော့ဆက်တွေ့တယ်ချိန်ဆက်တယ်အဲ့လိုချိန်ဆက်တဲ့ခါမှာ16ရက်နေ့မှာကျွန်တော်တရုတ်နိုင်ငံတန်ယုံကိုတရားဝင်အသိပေးတယ်18ရက်နေ့မှာတရုတ်နိုင်ငံတန်ယုံကိုကျွန်တော်တို့စာနဲ့တရားဝင်အကြောင်းကြားပါတယ်အဲ့ဒီအနေပြီးတော့မှကျွန်တော်တို့ဒီအစီအစဉ်ဒီမှာတရုတ်နိုင်ငံတရုတ်ပြည်နယ်ရွှေလီမြို့ပြည်သူ့အစိုးရဒုတိယမြို့တော်ဝန်နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးတယ်။အဲဒီကနေပြီးတော့ကျွန်တော်တို့20ရက်နေ့မှာတရုတ်နိုင်ငံတိုင်ဝမ်ယာယီတာဝန်ခံနဲ့ကျွန်တော်တို့တွေ့တယ်။နေပြီးတော့မှပြည်တော်စုဝင်ကြီးနဲ့လာပြီးတော့တွေ့တယ်။တွေ့တဲ့အခါမှာလည်းဒီတိုင်ဝမ်ယာယီတာဝန်ခံအနေနဲ့ကသူတို့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုအလေးနဲ့ထားပြီးတော့သူတို့ဆောင်ရွက်ပေးနေတယ်။ဒီဖြစ်စဉ်ပေါ်မှာလည်းဟိုစိတ်မကောင်းဖြစ်ရတယ်။ဒါပေမဲ့လည်းအဖက်နိုင်ငံအတွင်းမှာရှိနေတဲ့ဒီတရားမဝင် online လောင်းကစားလုပ်ငန်းကြီးတစ်ခုတို့ကိုထိန်းချုပ်တာဖြစ်တဲ့တကြောင်မလို့အဲ့ဒီနဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်သိမ်းယာယီပိတ်သိမ်းထားခြင်းဖြစ်တယ်ဒီလိုပိတ်သိမ်းတဲ့အခါမှာဒီလိုပိတ်သိမ်းခံထားရတဲ့မြန်မာဘက်ကအကောင့်တွေဟာဒီတရားမဝင် online လောင်းကစားလုပ်ငန်းနဲ့ပတ်ဝန်းပတ်သက်မှုတော့မရှိဘူးဒါပေမဲ့လည်းပတ်ဝန်းပတ်သက်သူတချို့နဲ့ဒိုင်းပေါ်မှာ link ဖြစ်နေတဲ့တကြောင်မလို့ယာယီတားဆီးထားခြင်းဖြစ်တယ်ဆိုတာကိုဒါကျွန်တော်တို့အသေးစိတ်ရှင်းပြတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့လည်းတို့တရုတ်နိုင်ငံဘိုးဆိုးရကောတရုတ်နိုင်ငံတွင်မှာရှိနေတဲ့နိုင်ငံတကာဝန်ကြီးဌာနအော်တရုတ်နိုင်ငံစီးပွားရေးနဲ့ကုလသမဂ္ဂဝန်ကြီးဌာနနောက်တရုတ်နိုင်ငံပြည်တွင်းလုံခြုံရေးဝန်ကြီးဌာနတို့ကိုလည်းတို့တရားဝင်အသိပေးပြီးတော့ပူးပေါင်းဆောင်ရွက်နေရှိတယ်ဆိုတာကိုဒါရှင်းပြတယ်အဲ့လိုရှင်းပြပြီးတော့တစ်ဖက်မှာလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကနေအထူးဖွဲ့ဖွဲ့ပြီးတော့စစ်ဆေးပေးနေတယ်ဒီစစ်ဆေးပေးတဲ့အဖွဲ့မှာရွှေလီမြို့ဒုတိယမြို့တော်ဝန်ဦးစီးတဲ့အဖွဲ့နဲ့သူတို့စစ်ဆေးပေးနေတယ်ဆိုတာကိုလည်းသူရှင်းပြပါတယ်ဒီနေ့မနေ့မှာတော့ကျွန်တော်တို့စီကိုဒီနေပြီးတော့ဝန်ကြီးဌာနကိုတရုတ်နိုင်ငံကနေပြီးတော့ဒါတန်မှုရောက်ရှိပါတယ်ရောက်ရှိလာပြီးတော့တရုတ်နိုင်ငံဘက်ကလည်းပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့အခြေအနေလေးကိုဒါကျွန်တော်တို့ရှင်းပြပါတယ်ဒါကတော့ဒီနေ့အထိနောက်ဆုံးဖြစ်ပေါ်တိုးတက်မှုဖြစ်ပါတယ
်လက်တလုံးမှာကျွန်တော်ဒီမြန်မာဘက်ကနေပြီးတော့ဒီအကောင့်ပိတ်ခံရတဲ့ထမရှိတဲ့ပမာဏကြတော့ဘယ်လောက်များရှိပြီလို့သိထားလဲရှင
်အဲ့တော့ကျွန်တော်တို့ကိုတရုတ်နိုင်ငံရွှေလီမြို့ဒီလိုဆိုရဒုတိယမြို့တော်ဝန်ရှင်းပြသွားတဲ့အနေထားကတော့ဒီဖြစ်စဉ်ကြီးတစ်ခုလုံးမှာတော့အကောင့်9000ကျော်လောက်သူတို့တွေတားဆီးထားတယ်အဲ့ဒီအကောင့်9000ကျော်မှာရွှေလီဒါဒေတာမှာရှိနေတဲ့အကောင့်က349ခုဖြစ်တယ်ဆိုတာသိရတယ်ဒီ349ခုထဲမှာမြန်မာအကောင့်က132ခုပါရှိတယ်ဆိုပြီးတော့သူတို့ပြောပါတယ်အဲ့တော့ဒီချွေလီဒေတာမှာရှိနေတဲ့အကောင့်အားလုံးမှာပြုတ်ရွံ298သိန်းလောက်သူတို့ရှိတယ်ဆိုပြီးတော့အကြမ်းမြင့်တာသူတို့ပြောပါတယ
်အဲ့တော့အဲ့ဒီထဲမှာဒီခုနပြောတဲ့မြန်မာဘက်ကကုန်တွေကဘလောက်ဆိုတော့တိကျမဟုတ်ဘဲနဲ့ဒီချွေလီမှာပါတဲ့ပိတ်ခံရတဲ့အကောင့်အကုန်လုံးကယွမ်ပေါ့နော်သိန်းယွမ်ပေါ့
298သိန်းလောက်ဒီရဲဆိုတာဒါသူတို့ရှင်းပြသွားပါတယ
်အခုလိုမျိုးဒီဘဏ်အကောင့်ပိတ်ခံရတဲ့ပတ်သက်ပြီးရောဒီနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာရောဘလို့အကျိုးသက်ရောက်မှုတွေပေါ့နော်ဖြစ်သွားလဲပေါ့လက်တလုံးမှာဒီနယ်စပ်ကုန်သွယ်ရေးအခြေအနေရောဘလို့အနေထားရှိနေပါလဲရှင
်အဲ့တော့လောလောဆယ်မှာဒီလိုပိတ်ခံရတဲ့အတွက်ကြောင့်မလို့ကုန်သွယ်လုပ်ငန်းရှင်တွေကတော့အဲကုန်စည်းအကုန်ဘိုးပေးချေရတဲ့ကိစ္စတွေပေါ့နော်ဘုရားကအပေါ်ကုန်ကြောင်ရတဲ့ငွေတွေနောက်တစ်ခါအဖက်နိုင်ငံမှာတွင်းကုန်တွေပြန်ဝေရမယ့်ငွေတွေဒီထဲမှာရောက်နေတဲ့အတွက်ကြောင့်မဟုတ်လို့ဒါအပိတ်ခံထားတဲ့ကုန်တွေတချို့အတွက်တော့ခက်ခဲရှိတယ်။ဒါပေမဲ့လည်းတစ်ဖက်ကပြန်တဲ့ကုန်ပစ္စည်းတွေတင်သွင်းတင်ပို့နိုင်မှုအတွက်ကိုဒါရွှေလီမြို့အစိုးရအနေနဲ့လည်းတရားဗန်စင်းအစ်အစ်ဖွင့်မှာဖွင့်တဲ့ဗန်စင်းအစ်အစ်နဲ့ဆက်ပြီးတော့လုပ်ပြီးပါအလုံးနိုင်တယ်ဆိုတာလေးကိုလည်းဒါကျွန်တော်တို့ရှင်းပြသွားတယ်အဲ့လိုဆောင်ရတဲ့အတွက်ကြောင့်လောလောဆယ်ကတော့ကုံတွယ်မှုကတော့ပုံမှန်ပဲဟိုရော့ကျသွားတာမရှိဘူးပုံမှန်ကုံတွယ်မှုဖြစ်နေတယ
်တရုတ်နဲ့လည်းနိုင်ငံကကုံတွယ်မှုလုပ်နေတာဖြစ်တဲ့အတွက်ဒီလိုမျိုးကိစ္စတွေကြုံမလာအောင်ဘယ်လိုမျိုးစီစဉ်သွားဖို့ရှိမဲဆိုတာမျိုးတော့ဒီတရုတ်ဘက်နဲ့ဆွေးနွေးတိုင်ပင်တာမျိုးရောရှိခဲ့လားရှင
်နောက်ပိုင်းအဖြစ်ဖို့ဆိုတဲ့အနေအထားမှာတော့ဒါနှစ်နိုင်ငံဗန်စနစ်ကိုတရားဝင်ယွမ်နဲ့ငွေပေးငွေချေငွေချေလုပ်နိုင်ဖို့အတွက်ကိုတော့ဒါကျွန်တော်တို့ကတော့ဘိုးပန်းကိုအာပြီးခဲ့တဲ့20ရက်နေ့ကစီးပွားမှာလည်းအတည်ပြီးခဲ့တယ်တစ်ဖက်မှာလည်းဒီဘက်ကစီမံစီးပွားဌာနကိုပေါ့နော်အဲသူ့ကိုလည်းအတည်ပြီးပြီးတော့ဆောင်ရွက်ဖို့ဒါလေးညှိနှိုင်းထားတယ်အဲ့တော့အလားတူပဲကျွန်တော်တို့ကိုပြည်နိုင်ငံတန်ယုံကလည်းဒီတိုင်းပဲဆွေးနွေးလာတယ်ဗန်ကိစ္စတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နီးလမ်းစာပြီးလုပ်ကြမယ်ဆိုတာအခြေအနေလေးတွေဒါဆွေးနွေးသွားတာရှိပါတယ်
ဟုတ်ကဲ့ပါဦးရနိုင်ထွန်းရှင် RFA ကကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်